တစိကောင်းစုဆောင်ခြင်းခေတ်ဆခဲ့သည့်နှစ်များအကြောင်းများမကြာမီကတရုတ်ရုပ်တံဇလန်တွင်ဘလုတ်စင်ရှန်ဟိုင်းသည်လူကြီးများလူကြိုက်များခဲ့ပြီးပေးတပ်များအကြားဆွေးနွေးညှင်းခုန်စရာအကြောင်းအရာတစ်ခုဖြစ်လာခဲ့သည်ဇလန်တွင်တစိကောင်းနှင့်ဆိုင်သောဇက်ဝင်ငယ်အများအပြားပါဝင်ရာဇလန်တွင်မှဇက်ကောင်များ၏အရေးပါသောစိတ်ခံစားချက်များကိုကိုစားပြုသည့်ပြည်ယုံများသည့်ဖွဲ့ဖြစ်လာခဲ့ပြီသည်ကျွန်တော်ဟာငငယ်ကလေးကတစိကောင်းစုလာခဲ့တာမြောက်ပုံတစိကောင်းတို့ပန္နာပုံတစိကောင်းတို့တရုတ်ဇီးပန်းပုံတစိကောင်းတို့ပီယိုနီပွဲကြီးစဉ်တို့မနေချာအရွက်တွေနောက်ပြီး1989ခုနှစ်မတိုင်မီကတစိကောင်းတွေဒါတွေအားလုံးကျွန်တော်စီမှာအကုန်ရှိတယ်ဇလန်နဲ့ကဇလိုက်အားပေါင်သည်မိမိတစိကောင်းစုဆောင်မှုတမိုင်းနဲ့ပတ်သက်၍အလွန်ဂုဏ်ယူတတ်သူဖြစ်ပြီးပညာတတ်လူရင်ကြီးတွေမှတစိကောင်းစုဆောင်တတ်ကြတာဟုပြောလို့ရှိသည်ဇလန်တွေတွင်အားပေါင်နဲ့မစ်ဝမ်သည်တစိကောင်းကိုအကြောင်းပြု၍ဖူးစာစုံခဲ့ကြသည်ဦးရဲ့ကျင်းဟွာမစ်ဝမ်တို့၏ဆရာတစ်ပည့်တန်ရောစဉ်ဒီလေထိုဇလန်နဲ့မှတစိကောင်းအယ်ဘမ်နဲ့ပတ်သက်ဆက်နွယ်လျက်ရှိလေသည်ဇလန်နဲ့တွင်ဒေဂွန်အေဗန်တောက်တန်ဘိုးရွမ်တသိန်းဒီကျင်ကျန်းရွမ်ဟိုတယ်မှာစားပွဲဝိုင်း88ဝိုင်းစာကြာတဲ့ငွေကြီးတဝက်နဲ့လဲလှယ်နိုင်လေသည်၎င်းမှာစိတ်ကူးရင်ဖန်တီထားခြင်းမဟုတ်ပေမှန်တကယ်တွင်လေထိုခေတ်အခါကရှန်ဟိုင်းတွင်တမျိုးသားလုံးဒစိကောင်းစုဆောင်ကြသည့်ခေတ်လိုင်းတစ်ခုထားခဲ့ပေသည်1980ပြည့်လွန်နှစ်များကပြည်ပင်ပြောင်းလဲရေးနှင့်တကားပွင့်ဝါဒကျင့်သုံးသည့်အနွေဦးလေပေသည်တရုတ်နိုင်ငံတဝန်းလုံးသို့တိုက်ခတ်ခဲ့လေသည်ထိုချိန်မှစ၍လူနေမှုအဆင့်တန်းမှာလည်းတနေ့တခြားမြင့်တက်လာသဖြင့်ပြည်သူပြည်သားများမှာအလုတ်လဲစူးစမ်းတဲ့ကဲ့သို့တစ်ဖက်မှာလည်းကိုးဝါသနာပါရဖြောပြေးများကိုစတင်လိုက်စားခဲ့ကြသည်။တစိကောင်းစုဆောင်ခြင်းမှာလူတိုင်းလူလိုတတ်နိုင်တဲ့ကဲ့သို့အသက်အရွယ်ကန့်သက်ချက်လည်းမရှိသောကြောင့်လူကြီးရောကလေးပါမကျန်ပြုတ်လုနိုင်ခဲ့ကြလေသည်။ဤသို့ဖြင့်တစ်ခဏအတွင်းလူတိုင်းလူလိုတစိကောင်းစုဆောင်လာကြလေတော့သည်။ထိုခေတ်အခါကလူတော်တော်များများသည်စာရေးပေါ်ကတစိကောင်းကိုကန့်ညက်ခဲ့ကြဘူးလေသည်။1840ပြည့်နှစ်မေလတွင်ကမ္ဘာပထမဆုံးသောစာပို့တစိကောင်းဖြစ်သည့် Penny Black တစိကောင်းကိုစတင်အသုံးပြုခဲ့သည်လူတို့သည်လည်းစာပို့ကကြိုတင်ပေးသွင်းရသည့်စနစ်အတွက်အသည့်အစမ်းဖြစ်မိသည့်တစ်ချိန်တွင်ထိုတစိကောင်းသေးသေးလေးများကိုအလွန်တရာထူးဆန်းမှုခံစားရကပုံစံမျိုးမျိုးဖြင့်စုဆောင်းခြင်းခံစားခြင်းပြသခြင်းတို့ပြုလုပ်လာခဲ့ကြလေသည်ဤဒီကတစိကောင်းစုဆောင်းခြင်းမူလအစပင်ဖြစ်သည်တစိကောင်းပေါ်ပေါ်လာခြင်းနှင့်အတူပေါ်ပေါ်လာသည့်တစိကောင်းစုဆောင်းခြင်းသည်တစ်ဖြည်းဖြည်းနှင့်ခေတ်ဆားလာခဲ့သည်ဒစိကောင်းစုဆောင်သူများသည်လေဒစိကောင်းစုဆောင်ခြင်းမှာတဆင့်အသိပညာဘဝတုတာများစိတ်ပျော်ရွှင်မှုများအနုပညာခံစားမှုများရရှိလာခဲ့ကြလေသည်ကာလရွေလျားလာသည့်နှင့်အမျှဒစိကောင်းစုဆောင်သူများသည်ဒစိကောင်းစုဆောင်ရုံများနှင့်မတင်းတယ်နိုင်ကြတော့ပေဒစိကောင်းမျိုးစားပုံမိုးဆုံးလင်းစွာရရှိနိုင်ရန်အတွက်အပြန်အလှန်လဲလှယ်ခြင်းများပြုလုပ်လာကြလေသည်ဒစိကောင်းဈေးကွက်ဒစိကောင်းအယောင်းဆိုင်ဒစိကောင်းကက်လော့ဒစိကောင်းဆိုင်ရာမဂ္ဂဇင်းများစာအုပ်များဒစိကောင်းစုဆောင်သူများအဖွဲ့စသည်တို့လည်းပေါ်ပေါက်လာခဲ့သည်တရုတ်နိုင်ငံတွင်ဒစိကောင်းစုဆောင်ခြင်းသည်ရှန်ဟိုင်း၊ပေကျင်း၊ဟောင်ကောင်၊တင်ဂျင်၊ဖူဂျိုး၊ကွမ်ဂျိုးစသည့်ဒေသများ၌အရင်ဦးဆုံးခေတ်ဆားလာခဲ့ခြင်းဖြစ်ပြီးဒစိကောင်းရောင်းဝယ်ရေးကိုအရင်ဦးဆုံးလုပ်ကံခဲ့သူမှာနိုင်ငံသားများဖြစ်လေသည်။ဤနောက်တွင်မှတရုတ်နိုင်ငံရှိဒစိကောင်းနှင့်ပတ်သက်ဆက်နွယ်သူများကဒစိကောင်းရောင်းဝယ်ရေးကိုစတင်လုပ်ကံလာကြပြီးဒစိကောင်းစုဆောင်ခြင်းလုပ်ငန်းကိုကြာကြာနာနာလုပ်ကံလာခဲ့ကြခြင်းဖြစ်ရာနောက်ပိုင်းတွင်တရုတ်နိုင်ငံလုံးအထိဒစဒစကျေပြန့်လာသဖြင့်တရုတ်သမ္မတနိုင်ငံခေတ်ကိုဖျက်ချော်၍ယနေ့ထက်တိုင်ဖြစ်ထွန်းလာခဲ့ခြင်းဖြစ်ပေသည်တရုတ်နိုင်ငံ၏ modern kit ဒစိကောင်းစုဆောင်ခြင်းဖွံ့ဖြိုးမှုသည်ကာလအပိုင်းခြားအချို့ကိုဖျက်ဆီးလာခဲ့သည်1980ပြည့်နှစ်တွင်ဒစိကောင်းစုဆောင်မှုများပြန်လည်စတင်လာပြီးနောက်1992ခုနှစ်အထိကာလမှာအင်မတန်ငိုခေတ်စားခဲ့သည့်အပိုင်းခြားဖြစ်သည်နောက်ပိုင်းကာလ2000ပြည့်နှစ်နောက်ပိုင်းမှာလည်းကာလတစ်ခုအထိစီကြီးကားကားဖြစ်ခဲ့ပါသေးသည်လက်ရှိအသက်50မှ60ကြားလူကြီးပိုင်းအချို့မှာဒစိကောင်းစုဆောင်ခြင်းပေါ်အလွန်နှဆိုင်သောတန်ရုံးစဉ်ရှိကြလေသည်ယခုအချိန်ထိစာရိုက်ဌာနမှဒစိကောင်းအစ်ထုတ်ဝေတိုင်းထိုဦးကြီးပါကြီးများကစာရိုက်ကြီးတွင်တန်းစီ၍ကြိုတင်ဆင်းပေးဝယ်ယူလေးရှိကြပါသည်ထို့သောတန်ရုံးစဉ်သည်၎င်းတို့၏ဒစိကောင်းစုဆောင်ခြင်းအပေါ်နှစ်သက်မြတ်နိုးခြင်းကြောင့်ဖြစ်တဲ့ကဲ့သို့၎င်းမှာဝါသနာကြောင့်လည်းဖြစ်၏အချိန်အားလက်သည့်အခါတစ်ချိန်လုံးကစုဆောင်လာခဲ့သည့်ဒစိကောင်းများကိုလှန်လော့ကြည့်ကြမည်ထိုဒစိကောင်းတစ်ခုစီတွင်လည်းလှပသောအမှတ်တရများရှိနေမည်မှာသိကြပေသည်တရင်းနည်းပညာခေတ်ရောက်ရှိလာသည့်နှင့်အမျှဒစိကောင်းစုဆောင်ခြင်းအပေါ်တွင်လည်းတစားတစားရက်ခတ်မှုရှိလာခဲ့လေသည်အင်တာနက်ခေတ်တွင်လူတိုင်းလူတိုင်းအိမ်မှနေ၍ပင်ဒစိကောင်းအမျိုးမျိုး၏အချက်လက်များကိုအလွယ်တကူရှာဖွေလေ့လာနိုင်၍ဒစိကောင်းများ၏ဓာတ်ပုံများနှင့်နောက်ခံအကြောင်းအရာများကိုရယူလာနိုင်ကြပြီဖြစ်သည်တခုချင်းစီကိုဒစိကောင်းဈေးကွက်ထဲမှကိုယ်တိုင်ကိုယ်ကျလက်ရှာရသည့်နီးလန်းနှင့်ရှင်လျင်သတင်းနည်းပညာကစောင့်ကျင်းပေးလာသည့်အဆင်ပြေလွယ်ကူမှုဟာဒစိကောင်းစုဆောင်ခြင်းအလုပ်ကိုခင့်မမီတော့တကယ်တို့ဖြစ်လာစေခဲ့လေသည်သို့တော်ညာလေသမိုင်းရင်ကျုံမှုအမွေအနှစ်များကိုအလေးထားသူများအဖို့မှာတော့ဈေးကောင်းစုဆောင်ခြင်းမှာကဘာကြီးတို့ဥတီတီပြတင်းတကားတစ်ချက် လူဖွဲ့စည်းဖွံ့ဖြိုးတိုးတက်မှုဖြစ်စဉ်ကိုထဲဝင်နှဆိုင်စွာလေ့လာနိုင်ပြီးလမ်းကြောင်းတစ်ခုပင်ဖြစ်လေသည်။